ပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့ကကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာပလဲအမတ်ဒေါခင်ဆားလိုင်ကမကြာခင်အာဏာလွှဲပြောင်းပေးရတော့မဲ့ဦးသိန်းစိန်အစိုးရအဖွဲ့ရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ထောက်ပြထားတဲ့အရေးကြီးအဆိုတရတင်ပါတယ်။ဒီဆိုနဲ့ပတ်သက်ပြီးအစိုးရဘက်ကတာဝန်ရှိသူတွေလွတ်တော်တွင်လာရောက်ဖြေရှင်းပြောဆိုတာမျိုးမလုပ်ကြပါဘူး။အချိန်မလုံလောက်လို့ဆိုတဲ့အကြောင်းပြချက်နဲ့လွတ်တော်ကိုစာရေးသားပေးဖို့အကြောင်းပြန်ခဲ့တာဖြစ်ပါတယ်။အဆိုနဲ့ပတ်သက်ပြီးအမတ်တွေဆွေးနွေးနေတုန်းတစ်ချိန်မှာတော့တမန်တော်သားအမတ်တွေအားလုံးမတထကန့်ကွက်တာမျိုးလဲကြုံကြရပါတယ်။ဘယ်လိုပဲဖြစ်ဖြစ်လွတ်တော်ဘက်ကတော့ဒေါ်ခင်ဆားလိုင်ရဲ့အဆိုနဲ့ပတ်သက်ပြီးမဲခွဲဆုံးဖြတ်အတည်ပြုပေးလိုက်ပါတယ်။ဒီပြဿနာတွေဟာတက်တန်းကုံဆုံးတော့မဲ့သမရဦးသိန်းစိန်အစိုးရအဖွဲ့နဲ့အာဏာလွှဲပြောင်းရယူတော့မဲ့ဒေါ်ဆန်းစုကြည်ရဲ့ NLD ပါတီအကြားပုတ်တိုက်မှုလားပဋိပက္ခဖြစ်မှုလားလက်ရှိနောက်ဆုံးချိန်အစိုးရအဖွဲ့ရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီး NLD ဘက်ကစိတ်ပူပန်တင်သလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
လွှတ်တော်ထဲမှာဒေါ်ခင်ဆားလိုင်တင်သွားတဲ့အရေးကြီးဆိုအပြည့်စုံကတော့အခုလိုဖြစ်ပါတယ်။နိုင်ငံတော်အစိုးရကရွေးကောက်ပွဲအပြီးနောက်ဆောင်ရွက်နေသောနိုင်ငံပိုင်မြေ၊နိုင်ငံပိုင်ဆက်ယုံများ၊နိုင်ငံပိုင်စီးပွားရေးလုပ်ငန်းများအလျင်စလိုငှားရမ်းလွှဲပြောင်းရောင်းချမှု၊ပုဂ္ဂလိကပိုင်ပြုလုပ်မှု၊စီမံကိန်းများကိုနေရာတကျမစီမံဘဲအစောတလင်ခွင့်ပြုနေမှု၊ကျူးကျော်များကိုအာဓမ္မဖယ်ရှားမှု၊နိုင်ငံပိုင်တရားစာတများကိုလိုအပ်သောဆောင်ရွက်မှုများ၊သဘောတူညီမှုများမပြုလုပ်ဘဲအစိုးရတာဝန်မလွှဲပြောင်းမီအလျင်အမြန်စီမံခန့်ခွဲနေမှုစသည်တို့ကိုနိုင်ငံတော်နဲ့နိုင်ငံသားတို့အကျိုးစီးပွားအတွက်အသေးစိတ်စီစစ်ဟန်တား၍ထိန်းချောင်းတက်မှတ်ပေးပါရန်တည်ထောင်စုအစိုးရအားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။အစိုးရနဲ့ပတ်သက်ပြီးဒေါခင်ဆန်းလိုင်ကဥပမာတချို့ပေးပြီးရှင်းလင်းပြောဆိုခဲ့ပါသေးတယ်။သူပြောတဲ့အထက်မှာရန်ကုန်ဆေးရုံနားကမြေဧက40ကျော်မှာမြန်မာစင်ကာပူဖက်ဆက်ပုဂ္ဂလိကဆေးရုံစောက်ခွင့်ပေးလိုက်တဲ့ကိစ္စဆက်မှုဝင်ကြီးဌာနပိုင်ဆက်ရုံတွေကိုပုဂ္ဂလိကလက်လွဲပြောင်းပေးနေတဲ့ကိစ္စရွှေဒဂုံစည်ဒီအနားမှာတိဆောက်လို့ရက်ဆိုင်လိုက်ရတဲ့ဒဂုံစစ်တီစီမံကိန်းအတွက်တိတ်ပန်တဲ့ဤပညာဝင်ကြီးဌာနပိုင်မြေကိုအစားထိုးပြန်ပေးလိုက်တဲ့ကိစ္စနိုင်ငံရဲ့ရှားပါတရားစာတာဖြစ်တဲ့2600 MHz Spectrum 3ဆွဲခွင့်အတွက်တင်တာခေါ်ယူနေတဲ့ကိစ္စတန်လွင်မြင့်မှာရေကာတာတွေစောက်ပြီးရေအားလျက်စစ်ထုတ်ယူရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုနေတယ်လို့သတင်းဖြစ်ပေါ်နေတဲ့ကိစ္စအစိုးရပိုင်လောင်စာစီဆိုင်80ကိုပုဂ္ဂလိကကိုလွှဲပြောင်းပေးမယ်ဆိုတဲ့ကိစ္စတင်ဦးလွင်ကယာနဲ့ချီတဲ့မြေကိုစက်မှုစုံမြေခွက်တွေအဖြစ်ခြားထားပေးမယ်ဆိုတဲ့ကိစ္စရန်ကုန်မြို့တက်စီမံကိန်းကိုစတင်တော့မယ်ဆိုတဲ့ကိစ္စကျူးကျော်တွေကိုအလျင်စလိုဖယ်ရှားနေတဲ့ကိစ္စလက်ပရောင်းတောင်ကျင်းညီစီမံကိန်းကနေကျင်းညီတွေထုတ်ယူနိုင်တော့မယ်ဆိုတဲ့ကိစ္စကြောင်မီးသွေးကနေလျှက်စစ်တအားထုတ်ယူမဲ့စက်ယုံတိဆောက်ဖို့ခွင့်ပြုလိုက်တဲ့ဆိုပြီးသတင်းတွေထွက်ပေါ်နေတဲ့ကိစ္စစရာတွေပါဝင်ပါတယ
်တကယ်တော့ဒေါက်ခင်ဆန်းလိုက်တင်ပြတဲ့ကိစ္စတွေဟာတေချာပေါက်အလော30လောက်ကင်နေတဲ့ကိစ္စတွေပါသလိုတကယ်လောက်ကင်ချင်းမရှိတာတွေနဲ့သတင်းခက်သက်သက်ထွက်တာတွေလည်းပါဝင်ပါတယ်အားလုံးကံဒီကံမှလုတ်ကင်နေတယ်လို့တော့မဆိုနိုင်ပါဘူးဒီအတွက်အဆိုတင်သွင်းတဲ့စီမှာနိုင်ငံတော်နဲ့နိုင်ငံသားတို့အကျိုးစီးပွားအတွက်အသေးစိတ်စီစစ်ဟန့်တာ၍ထိန်းချောင်းတက်မှတ်ပေးပါရန်လို့တင်မဲ့အစားအခြားသင့်တော်ရာအသုံးအနှုန်းမျိုးနဲ့မေးခွန်းထုတ်တာမျိုးဆိုပိုသင့်တော်နိုင်ပါတယ်တစ်ဖက်အစိုးရဘက်ကလည်းလွတ်တော်ကအရေးကြီးဆိုတင်တာဖြစ်လို့မှန်ပြီးမှားပြီးအသာထားတကယ်လုတ်ကင်နေတဲ့ကိစ္စတွေလွတ်တော်ရဲ့သွားပြီးရှင်းပြဖို့တာဝန်ရှိတာကလည်းအမှန်ပဲဖြစ်ပါတယ်လက်တွေကတော့အဲ့လိုမဖြစ်ခဲ့ပါဘူးအစိုးရဘက်ကအခုတင်ပြတဲ့အချက်တွေများလုံးလို့လွတ်တော်တဲ့လာဖြေဖို့အချိန်ယူရမယ်တကြောက်အချိန်ပေးပါဆိုပြီးမိခွန်းတွေကိုမဖြေပဲရှောင်ရှားခဲ့ပါတယ်လွတ်တော်ဘက်ကလည်းဥပဒေနည်းဥပဒေအရဆိုပြီးလွတ်တော်တွေဆွေးနွေးမဲခွဲပြီးနောက်အစိုးရအတီးပြုတ်ကြောင်ဆုံးဖြတ်ချက်ချခဲ့ပါတယ်ဒီပြဿနာနဲ့ပတ်သက်ပြီးအစိုးရအဖွဲ့ဘက်ကလွတ်တော်တွေသွားမရှင်းပြပေမဲ့ရုပ်သံနဲ့အစိုးရပိုင်းသတင်းစာတွေကနေအကြောင်းအရာတစ်ခုချင်းပြန်ရှင်းလင်းတင်ပြတာနောက်အစိုးရအဖွဲ့စစ်တက်လာမှဖြေရှင်းဖို့ခြံရစ်ထားခဲ့တဲ့ကိစ္စရပ်တွေကိုဖော်ပြတာမျိုးလုပ်ခဲ့ပါတယ
်။ဒီပြဿနာကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အာဏာလက်လွတ်ရတော့မယ့်အစိုးရအဖွဲ့နဲ့အာဏာကိုဆက်ခံမဲ့ပါတီအကြားပြည်လည်မှုမရှိဘူးဆိုတဲ့အဖြေထွက်ပါတယ်။တကယ်တော့မြန်မာနိုင်ငံမှာအသွင်သဏ္ဍာန်မတူတဲ့အစိုးရတစ်ဖွဲ့စီကနေအခြားတစ်ဖွဲ့စီအာဏာလွှဲပြောင်းပေးတယ်ဆိုတာမျိုးမရှိခဲ့တာရာစုနှစ်တဝက်ကျော်ခဲ့ပါပြီ။အခုလိုသမိုင်းဝင်အာဏာလွှဲပြောင်းပေးမှုကိုရှော့ရှော့ရှူရှူဖြစ်အောင်လုပ်နေကြတယ်လို့ဘလောက်ပဲပြောပြောအဖို့အထစ်တွေတွေးကြရတာဖြစ်ပါတယ်။ပြောရရင်စစ်အာဏာရှင်တွေစစ်တပ်ကိုကြောထောက်နောက်ခံပြုပြီးအုပ်ချုပ်သူတွေအနေနဲ့တိုင်းပြည်ကိုထင်းသလိုစီမံခန့်ခွဲလာတာခုမှမဟုတ်ပါဘူး။ ပြောရရင်စစ်အာဏာရှင်တွေစစ်တပ်ကိုကြောရောင်နောက်ခံပြုပြီးအုပ်ချုပ်သူတွေအနေနဲ့တိုင်းပြည်ကိုထင်းတယ်လို့စီမံခန့်ခွဲလာတာခုမှမဟုတ်ပါဘူး။နှစ်ပေါင်းများစွာကြာခဲ့ပါပြီ။အခုအာဏာလွှဲပြောင်းကနေလုတ်ပိုင်ခွင့်တွေကိုကမန်းကရန်အသုံးပြုနေတာမျိုးကလည်းတိတ်တီးထူးဆန်းတဲ့လုပ်ရမျိုးတော့မဟုတ်ပါဘူး။တကယ်တကယ်ဖြစ်တင်တာကတော့ NLD ပါတီအနေနဲ့အာဏာလက်လွတ်ရတော့မယ့်အစိုးရအဖွဲ့တိုက်ခါထတ်ကြအောင်ပြောဆိုနေမယ့်အစားအခြားသောစကလုံးအခြားသောနှီးနာတွေနဲ့သတိပေးတာမျိုးကပိုးပြီးတင့်တော်နိုင်ပါတယ
်။ရေးကြည့်တာကတော့တိတ်မကြခင်ကာလအတွင်းတပ်မတော်ကကင်တွယ်တဲ့ကိစ္စတွေလောက်ကလွဲရင်တိုင်းပြည်ရဲ့အရေးယာအာလုံးနီးပါးလောက် NLD ကစီမံခန့်ခွဲခွင့်ရလာပါတော့မယ်။အဲဒီခါအရင်အစိုးရလုတ်ကင်သွားခဲ့သမျှဥပဒေနဲ့အညီဟုတ်မဟုတ်ပြန်ဆန်းစစ်နိုင်ပါလေဥပဒေနဲ့မညီတာတွေကိုကင်တွယ်အရေးယူနိုင်သလိုတချို့သဘောတူညီချက်တွေစီမံကိန်းတွေကိုဖျက်သိမ်းနိုင်ပါလေဒီထက်ပိုအရေးကြီးတာကအရင်အစိုးရဆက်ဆက်နဲ့မတူညီတဲ့ပြည်သူတွေနဲ့တိုက်ပြီးအကျိုးစီးပွားကိုလုတ်ကင်ဆောင်ရွက်နည်းမျိုးလုတ်ပြကြဖို့လိုပါတယ်ဒါကြောင့်လက်ရှိတာဝန်ကနေအနားယူရတော့မဲ့အစိုးရအဖွဲ့ရဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးသိစိတ်မပူသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်